ကချင်ပြည်နယ်မှာဖြစ်နေတဲ့ပြည်တွင်းစစ်ရဲဆွဲမှုရည်ရွယ်ပြီးတော့ရန်ကုန်ကနေကချင်ပြည်နယ်လိုင်စာအထိလမ်းလျှောက်ချီတက်နေကြတဲ့တန်ကာတော်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာဒီကနေ့ပဲခူးမြို့ကိုရောက်နေကြပါပြီ။ပဲခူးမြို့မှာအာဏာပိုင်တွေကတားဆီးမှုတွေရှိခဲ့ပေမဲ့အခုတော့နှစ်ဖက်ကြားညှိနှိုင်းမှုပြေလည်သွားပြီလို့ဥဆောင်သူတွေကပြောပါတယ်။လမ်းလျှောက်လှုပ်ရှားသူတွေအနေနဲ့အခက်အခဲတွေကြားကလူရခီးရောက်တဲ့အထိချီတက်သွားမှာဖြစ်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရဖို့အတွက်အင်အားစုအလုံးနဲ့ဆွေးနွေးအဖြစ်ရှာသင့်တယ်လို့လည်းထောက်ပြပြောဆိုနေကြပါတယ်။ဒီသတင်းပြည့်စုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ပေးဖို့အတွက်ငြိမ်းချမ်းရေးကိုလှူလာတဲ့တန်ကန်တော်တွေပါဝင်တက်ကြွလှုပ်ရှားသူတွေကနေရန်ကုန်မြို့မြို့တော်ခန်းမရှိကနေမိုင်ပေါင်း800ကျော်ဝေးကွာတဲ့ KIO ဌာနချုပ်ရှိရာလိုင်စာမြို့ထိလမ်းလျှောက်ရမှာဒုတိယမြောက်နေ့ဖြစ်တဲ့ဒီကနေ့မှာဘကူးမြို့ရောက်မှာတော့တက်ဆိုင်ရာအာဏာပိုင်တွေကနေဟန်တားမှုတွေနဲ့တွေ့ကြုံခဲ့ရတယ်လို့ချီတက်လမ်းလျှောက်ဖွဲ့ခေါင်းဆောင်ကိုရဲထိုးအောင်က VUA ကိုခုလိုပြောပါတယ
်။သူတို့ကတော့ကျွန်တော်တို့ကြားတာနော်။တော့ခွင့်မျိုးမိတ်မတင်တဲ့အတွက်ကြောင့်သူတို့ကတားရလို့ပြောတယ်။ဒါကျွန်တော်ကဒါကိုကျွန်တော်ကလမ်းလျှောက်ပြီးခီးသွားတယ်လို့ပြောတဲ့ခါကျတော့သူကဒါကလမ်းလျှောက်ပြီးခီးသွားတယ်ဆိုတော့ဒါစီရန်လဲလေတာအဆုပ်ပြီးသူကအဲ့လိုပြောတဲ့ခဏအဲ့ဒီဟာနဲ့ကျွန်တော်တို့ခွင့်မျိုးမိတ်တင်ဖို့တားပါတယ်။
ကိုယ်တိုင်းလုံခြုံရေးဖွဲ့ကနေလမ်းလျှောက်ချီတက်ခေါင်းဆောင်၅ဦးဖြစ်တဲ့ကိုရနိုင်ထွန်း၊ကိုစောမင်းနိုင်၊ကိုရဲထွတ်အောင်၊ကိုစင်ကိုကူ၊ကိုကျော်မင်းကျော်တို့ကိုခေါ်ယူတွေ့ဆုံခဲ့တာပါ။ဒါပေမဲ့နှစ်ဖက်ကြားညှိနှိုင်းမှုကြောင့်ပြည်လည်မှုရရှိခဲ့ပြီးတော့အခုဆိုရင်ဘကူးမျိုးကနေထွက်ခွာလာပြီဖြစ်တယ်လို့အခက်အခဲကြားကနေရှေ့ဆက်တိုးသွားမယ်လို့လည်းချီတက်လမ်းလျှောက်ဖွဲ့ခေါင်းဆောင်ကိုရဲထွတ်အောင်ကဆက်ပြောပါတယ
်။ရန်ကုန်ကတော့ထွက်လာတဲ့အချိန်မှာတော့တဝိုင်းဒီမှာဒီကြီးအလံလေးကိုကျွန်မတိုင်လေးတူပြီးတော့ဆိုက်လာခဲ့တာပေါ့။အလံတိုင်လေးလွတ်လာခဲ့တာပေါ့။အဲ့တော့တို့ကဒီဘိုးတိုင်းနဲ့ဆက်တဲ့ခါကျအရှင်အဲ့လိုအလန်နဲ့အဲ့လိုမလွတ်သွားဘူးအလန်ကိုကျွန်တော်ရှင်ဘက်မှာချင်းချင်းဒီကျွန်တော်ရဲ့တဝိုင်းဒီမှာချင်းချင်းဆိုတော့အဲ့လိုမျိုးတို့ကတောင်းဆိုရခဏကျွန်တော်ကတော့သဘောတူညီမှုယူခဲ့တဲ့ခဏဒီအဝင်ကတော့ကျွန်တော်ဖြုတ်ပေးလိုက်ပါတော့နော်ဘိုးတိုင်းဒီမျိုးလေးတောင်းဖို့အထောက်အောက်ထိတော့ကျွန်တော်အဲ့လိုဖြုတ်သွားပါခဏဘိုးတိုင်းထပ်ဖြစ်သွားရင်တော့ကျွန်တော်ပြန်ပြီးတော့ပြမလာခဲ့တဲ့ပုံစံတိုင်းနဲ့ပြန်လုပ်မယ်ခဏ
ရန်ကုန်မြို့ကနေဘကိုးမြို့ခီးစင်မှာအခက်အခဲတွေရှိနေပေမဲ့လည်းလမ်းကြောင်းတစ်လျှောက်မှာဒေသခံပြည်သူတွေရဲ့ထောက်ခံမှုရရှိခဲ့တယ်လို့ခြေတက်လမ်းလျှောက်ဖွဲ့ခေါင်းဆောင်သူဦးဖြစ်သူကိုရနိုင်ထွန်းကပြောပါတယ
်။အခက်အခဲအများကြီးပါခင်ဗျာကျွန်တော်တို့ကျန်းမာရေးချီးမြှောက်ရက်ရှိကျွန်တော်တို့စိတ်မြင်ကောင်းတာကအာမန်ရဲ့ခက်ခဲတာကြီးတွေကလည်းပါပြီးတော့ကျွန်တော်တို့ကြုံတွေ့ရတာပါပဲ။ဒါနဲ့အားရစရာကောင်းတာတစ်ခုကပါလဲပြည်သူတွေကျွန်တော်တို့လုံးဝထောက်ခံချက်ပေးတယ်။အဲဒီလေအားရစရာကျွန်တော်တို့အချိန်ကြီးတောင်ပြေးကြတာပါပဲ
။ဒီလှုပ်ရှားမှုကိုငင်းချမ်းရေးလို့လာပြီးတော့ဒီတွင်စစ်ရဆဲရေးအတွက်တောင်းဆိုတဲ့အနေနဲ့တန်ဃာတော်တွေနဲ့တက်ကြွလှုပ်ရှားသူတွေကနေရန်ကုန်မြို့ကနေဇန်နဝါရီ23ရက်နေ့မနက်ပိုင်းမှာလမ်းလျှောက်ခြေတက်ခဲ့ကြတာပါနိုင်ငံတော်အစိုးရအနေနဲ့လက်ရှိအပြောင်းလဲကိုဥတည်နေတဲ့ကာလမှာပြည်တွင်းစစ်ကိုရဆဲဖို့အတွက်အင်အားစုအလုံးနဲ့ဆွေးနွေးဖြေရှာတင့်တယ်လို့လည်းငင်းချမ်းရေးအတွက်ခြေတက်လမ်းလျှောက်လူငယ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကိုစင်ကူကူကပြောပါတယ
်တကယ်စစ်မှန်တဲ့ငင်းချမ်းရေးသွားလို့တော့သူဦးလေးတယောက်တည်းနဲ့တပွဲနဲ့သွားပြီးတော့ဆွေးနွေးလိုက်ပြန်ပြတ်သွားလိုက်ဆိုတာအရာမဖြစ်တဲ့တော့ပြီးတော့ဖြစ်နေတာလည်းကျွန်တော်ညီကောင်တော်မတွေဖြစ်နေရပဲအဲဒီဖြစ်နေတဲ့ပြဿနာကြီးကိုလည်းကျွန်တော်တို့ကဟိုဘက်အပြစ်ပုံလိုက်ဒီဘက်အပြစ်ပုံလိုက်ဆိုတာအရာတော့မဖြစ်သင့်ဘူးကြဒီတရားသူအားလုံးပါဝင်နေတကယ်စစ်မှန်တဲ့ညီငယ်ကြီးသွားလို့တော့ကိုဆရာတော့လည်းနောက်နေနေသူစားကိုဆွေးနွေးသူစားတိုင်ပြီးတော့တော့ရင်တော့ကိုအစီအပြေပဲဗျ
ညမဆိုးရကတော့ KIO ကိုထိုးစစ်ဆင်နေတဲ့စစ်ရေးရည်မှန်းချက်တွေအောင်မြင်ပြီးဖြစ်တာကြောင့်တိုက်ခိုက်မှုတွေရပ်တော့မယ်ဖြစ်တဲ့အကြောင်းပြီးခဲ့တာပတ်ထဲမှာပဲကြေညာခဲ့တာပါဒါပေမဲ့လည်းအခုနောက်ဆုံးအချိန်ထိဆက်လက်တိုက်ခိုက်မှုတွေရှိနေစေဖြစ်နေတာကြောင့်နှစ်ဖက်အကြားပြန်လည်ပြစ်ကတ်မှုတွေရှိနေတော့မယ်လို့ဒေသခံတွေနဲ့မြင့်မြင့်သိတူတွေကတော့ပြောပါတယ်ခင်ဗျာ